ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဒီကနေ့ဆိုရင်တနှစ်ပြည့်မြောက်သွားပြီဖြစ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းတေဆုံးခဲ့ရသူတွေအတွက်အောက်မေ့ပွဲမြစ်တာပို့ဆူတောင်းခြင်းအခမ်းအနားတွေကိုဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံဘက်ခြမ်းတွေမှာကျင်းပခဲ့ကြပြီးတော့ စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မြင့်တာခဲ့ရသူတွေအတွက်တရားမျှတမှုတွေရဖို့တောင်းဆိုလိုက်ကြပါတယ်။ရခိုင်မြောက်ပိုင်းတမတော်တနှစ်ပြည့်နှစ်ပတ်လည်လုံခြုံရေးကိုအရေးကြီးအဆင့်ကိုတိုးမြှင့်ထားပါတယ်။ဒီကနေ့ကြားရောက်တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်နှစ်ပတ်လည်နေ့အကြောင်းစုစည်းတင်ပြထားတာနားဆင်ပါရှင်။ ဒီနေ့နေ့နှစ်ထောင်ဆယ်ခုနှစ်ခုနှစ်ဩဂုတ်လ29ရက်နေ့ကနေစပြီးတော့ရခိုင်မြောက်ပိုင်းမောင်နှံဒေသတွေကနေဆက်ရဲစကင်စခန်းတွေနဲ့လုံခြုံရေးခြေဆိုင်စခန်း30ကိုအေအာစီအကြမ်းဖက်အဖွဲ့ကလူဝင်အားသုံးပြီးတော့တရိုင်တစ်ထဲအကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေသားဆောင်တပ်တွေဘက်ကလုံခြုံရေးအထူးစီမံနေတဲ့တပ်ရင်းသားတွေတိုးချဲ့ပြီးတော့နယ်မြေရှင်းလင်းရေးတွ တွေဟာလည်းဘေးလွယာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ဒီကနေ့ကြာရောက်တဲ့တနှစ်ပြည့်နှစ်ပတ်လည်နေ့အောက်မေ့ပွဲအခမ်းအနားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ဂျာတွေခိုလုံနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကျင်းပခဲ့ကြပြီးတော့တိမ်းဆုံးသူတွေအတွက်ဝတ်ပြုဆုတောင်းခဲ့ကြသလိုလူခွေချိုးဖောက်ခံရသူဆုံးရှုံးနေလာခဲ့ရသူတွေအတွက်တရားမျှတမှုရစေရေးကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေကစုဝေးတောင်းဆိုဆန္ဒပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာစခန်းတိုင်းမှာအောက်မေ့ပွဲအခမ်းအနားတွေနဲ့တောင်းဆိုဆန္ဒပြပွဲတွေကျင်းပခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကဒီကနေ့အခြေအနေအခုလိုပြောပြပါတယ်
။စခန်းတိုင်းမှာလို့တော့ပါဒီကနေ့အနည်းငယ်ကျွန်တော်တို့ရိုဟင်ဂျာလူမျိုးရအလူမျိုးတွေကဂျင်းနစ်ဆိုက်ဆိုပြီးတော့လူမျိုးတွေဖြစ်ချင်မှုခံရပြီးဝမ်းနေပွဲအခမ်းအနားကိုရိုဟင်ဂျာဒုက္ခသည်စခန်းနေဆက်လက်ပြုမှာတချင်းတဲ့ပြင်တဲ့ဆေဆုံးတော့ရွမ်းကြီးကိုမောင်နှမကလေးကငယ်ညာကြီးအတဲသုတောင်းမကပူတာဖြစ်ကြပါလေ
။ဒါအပြင်ရခိုင်မြောက်ပိုင်းအစံထက်တိုက်ခိုက်မှုရဲ့နောက်ပိုင်းစစ်တပ်နဲ့နေပြည်တော်ရဲ့တာဝန်ရှိသူတွေရဲ့နေပြည်ရှင်းလင်းမှုတွေအတွေ့လူခွေချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရစေဖို့ကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကစုဝေးတောင်းဆိုခဲ့ကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုယ်စီလန်ကပြောပြပါတယ
်။စစ်တပ်ရဲ့လော်ဘီနောက်လူပေါင်း3000နီးပါးလုံးဆန္ဒထုတ်ဖို့ဖိတ်ကြပါတယ်။ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကအမြန်ဆုံးလူရင်းကြီးစင်နာရီအတွေ့ကုလသမဂ္ဂလူခွေရေးကောင်စီကဒီရတော့ကွန်ပျူတာစာမေးနိုင်ရတဲ့ကျွန်တော်တို့နဲ့အစာပြေရရှိဖို့အတွက်ကုလသမဂ္ဂအဆောင်တာကျွန်တော်တို့နဲ့အတူဝင်ရရရှိကျွန်တော်တို့နိုင်ငံသားအခွင့်အရေးကိုပြန်လည်ရရှိရေးဆက်စည်ရေးကောင်းစွာဖြစ်ကြပါလိမ့်ခင်ဗျာ
မြန်မာနိုင်ငံဘက်ကရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာတော့ရခိုင်ကျန်းသာတိုက်ခိုက်မှုတစ်နှစ်ပြည့်ချိန်လူစုရေးကိုအထူးအရေးကြီးအဖြစ်တိုးမြင့်ထားပါတယ်အကျန်းသာတိုက်ခိုက်မှုခံခဲ့ရတဲ့ဒေသခံပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုရှိအောင်ကုစားပေးဖို့ကအထူးအရေးကြီးလိုအပ်နေတယ်လို့ရခိုင်မျိုးသားကိုရအဖွဲ့ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ကျွန်တော်တို့အမြင်ကတော့ပေါ့နော်ဒီနေ့ဒီကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိရှိနေတဲ့အခြေအနေတွေပေါ့နော်လက်ရှိရှိကြကျွန်တော်ဆိုင်ရာစွန့်ကြောက်ကြမှုစိတ်ပိုင်းဆိုင်ရာစွန့်ကြောက်ကြမှုဒီရှင်လေးတွေကိုကျွန်တော်တို့ပြန်လည်ကူကြဖို့လုပ်ရပါတော့။ကိုမျိုးဖြစ်ပြောင်းလုပ်နိုင်ကြတယ်။ဒီကောင်ရင်းလူမျိုးတွေပေါ့နော်ဒါတွေတော့ဖြစ်တယ်လို့ကျွန်တော်တို့ပြောခဲ့တယ်။ဒါပေမဲ့အခုချိန်ကြည့်တယ်ကျွန်တော်တို့အကြံပေးကော်မရှင်တွေရဲ့မျိုးမျိုးပေါ်ရတော့နောက်ပြီးတော့အကြံပေးကော်မတီတွေမျိုးမျိုးရှိတယ်။ဒါပေမဲ့ထိရောက်တဲ့တွေကိုထောက်ပံ့မှုတွေကူညီရေးတယ်နော်ထိရောက်တဲ့လုံဆောင်ချက်တွေဖြစ်ပြီးသားဆိုရင်တော့ကျွန်တော်တို့မဖြစ်ပေးဘူးလို့ကျွန်တော်ပြောရမှာပေါ့
ဒီကနေ့စနေနေ့ညနေပိုင်းမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတည်ဆုံခဲ့ရသူတွေအတွက်ရည်စူးပြီးတော့ရန်ကုန်မြို့ကဟေလူဖျားရှုခိုးကျောင်းတွေမှာတနည်းပြနှစ်ပတ်လည်ဆုတောင်းမြတ်တာပို့ကြမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဟေလူဘာသာရေးအဖွဲ့ချုပ်ဓမ္မပါဠိဟေလူဖွဲ့ချုပ်တွေမှာတာဝန်ရှိသူလည်းဖြစ်ဘာသာပေါင်းစုံချစ်ချင်ညီညွတ်ရေးအဖွဲ့မြန်မာနိုင်ငံရဲ့အလုံးမှုဆောင်ဖွဲ့ဝင်ဖြစ်တဲ့ဥရာကူနေမြင့်ကပြောပြပါတယ်
ဒီနေ့ကျတော့ကျွန်တော်တို့ဒီဘာသာရေးကုန်ကြီးတွေပေါ့နော်မျိုးလယ်လိုက်ဘာသာရေးကုန်ကြီးတွေကဟိုကုန်ကြီးတွေစုကောင်းတွေကလောက်ဆိုဒီ public အပေါင်းစုပြီးတော့စုကောင်းရတယ်တော့ပါလေပြင်လာအဓိကပြောမျိုးကျွန်တော်တို့ဟိုဒီကုန်လဲစကားကြီးသုံးသွားတဲ့ရင်းရင်းတွေကလင်းလင်းချမ်းသာရအောင်ပေါ့နော်အဲ့အတ္တမချမ်းပြီးဖြစ်တယ်လို့ပြောအောင်အဲ့လိုဖြစ်အောင်လုပ်ရစုကောင်းမေးလို့ဒီမှာပေါ့နော်မလစ်ကဒီလိုချိန်ချိန်တွေနေမှာဒီဟာစာကြံပတ်မှုကြောင့်ဟိုနောက်ဘဝကတည်းကမင်းမချုံရသေးခြင်းပြီးတော့မှာပြီးတော့လက်ရှိဘောကမှာဒီအဖြစ်ဆုံးမှာဒီအပြစ်နဲ့ပြီးတော့အတက်ခံရတဲ့ဒီဘဝကတည်းကမင်းမချုံရလို့ရအောင်ဒီတော့ဖြေကြောင်းပြီးတယ်ပေါ့နော်
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာတနစ်တာကြာမြင့်လာတဲ့အချိန်တွေမှာတော့နိုင်ငံတကာကရိုဟင်ဂျာလို့သုံးလုံးပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ချီနေရရင်ပြန်လာရေးကိစ္စကိုတော့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့ဘက်ကပူးပေါင်းဆောင်ရွက်နေကြတဲ့ဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂနဲ့